ယာတုကဆန့်ကန့်ခံထားတဲ့တောင်ကိုရီးယားသမ္မတရွန်ဆူယိုရဲ့မအောင်မြင်ခဲ့တဲ့စစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့မှုအတွေ့အထူးဆောင်သာစစ်ဆေးရမှုခံမဲ့ဥပဒေမူကြောင်းကိုအတိပြုမပေးရင်ယာယီသမ္မတဟန်ဒုတ်ဆိုးကိုပါအရေးယူမယ်လို့အဓိကအတိုက်ခံပါတီကဒီကနေ့ဒီဇင်ဘာ23ရက်နေ့မှာချင်းချောက်ပြောဆိုလိုက်ပါတယ်။ဒီဇင်ဘာ14ရက်နေ့မှာသူ့ကိုအရေးယူဖို့လွတ်တော်ကမဲခွဲဆုံးဖြတ်လိုက်တာကြောင့်သမ္မတရွန်ဆူယိုဟာယာတုကဆန့်ကန့်ခံထားရပြီးဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့ဟန်ဒုတ်ဆိုးကလက်ရှိမှာယာယီသမ္မတအဖြစ်တာဝန်ယူထားတာဖြစ်ပါတယ်။သမ္မတရွန်ဆူယိုကိုတရားစွဲတဲ့အမှုကိုဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကတုံ့တက်ရမှာဖြစ်ပြီးသူကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်လားသူ့ကိုသမ္မတရာထူးကနေဖယ်ရှားရလောက်အောင်ပြစ်မှုကျူးလွန်မှုရှိသလားဆိုတာကိုရက်180အတွင်းတရားရုံးကဆုံးဖြတ်ပေးရမှာဖြစ်ပါတယ်။သမ္မတရွန်ဆူယိုပေါ်နိုင်ငံတော်ပုံကံမှုနဲ့တခြားဆွဲချက်တွေအပြင်သမ္မတကတော်ကိုလည်းဇင်ခံလက်ကန်အိတ်တွေကိစ္စအရှုပ်တော်ပုံမှာပါဝင်ပတ်သက်တယ်ဆိုတဲ့ဆွဲချက်တွေကိုစုံစမ်းစစ်ဆေးရမှုခန့်တာဝန်ပေးရေးအတိုက်ခံဒီမိုကရက်ပါတီကြီးစိုးထားတဲ့လွတ်တော်ကအခုလအတွင်းမှာပဲဥပဒေမူကြမ်းရေးဆွဲအတည်ပြုထားတာပါခင်ဗျာ။